မဲ့ခင်နဲ့ရှုပွားအားထုတ်တဲ့အချိန်မှာမဲ့ခင်သည်ရှုပွားအားထုတ်တာဖြစ်ပါမဲ့ခင်သည်ရှုပွားရလို့ရှိပေမဲ့လည်းပဲမဲ့ခင်ရှုပွားတယ်မှာတကယ်တကယ်အလုတ်လုပ်တဲ့မဲ့ခင်ကကရကမဲ့ခင်ဆိုပြီးတော့အလုတ်လုပ်တဲ့မဲ့ခင်သည်သမာဓိမဲ့ခင်နဲ့ပညာမဲ့ခင်ငါးပါးပဲဖြစ်ပါတယ်သမာဓိမဲ့ခင်ဆိုတာကသမာဝယာမသမာသတိသမာဓိဆိုတဲ့ မဲ့ခင်သုံးလုံးတည်သမာဓိမဲ့ခင်ဖြစ်ပါတယ်။သမာသင်္ကပ္ပနဲ့သမာဓိဋ္ဌိဆိုတဲ့မဲ့ခင်နှလုံးကြတော့ပညာမဲ့ခင်ဖြစ်ပါတယ်။ဘုရားဘုရားရှင်ကဘုရားဘုရားရှင်45ကာလအတွင်းဟောတော်မူအပ်တဲ့ဓမ္မဒေသနာတော်တွေကိုခြုံပြီးကြည့်မယ်ဆိုရင်တော့ ဘုရားဘုရားရှင်ကတရားဒေသနာအလုံးပိဋကသုံးပုံရှိတယ်လို့တုတ်တံပိဋကဝီနည်းပိဋကအဘိဓမ္မာပိဋကလို့ဒီလိုပိဋကသုံးပုံရှိတာဖြစ်ပါအဲ့ဒီပိဋကသုံးပုံထဲမှာဝီနည်းပိဋကတစ်ခုလုံးကိုအရှိအနစ်ညှိထုတ်ပြီးတော့မှလေ့လာကြည့်မယ်ဆိုရင်ဘာဘုရားထံတယ်ဆိုတာခါ ပရိယတ်တိရှုထောင့်ကနေဝီနိပိတကလို့ဆိုရတဲ့ပိတကကိုပဋိပတ်တိရှုထောင့်အနေနဲ့သုံးသပ်ကြည့်ရင်ဓလုံးပဲကျန်ပါအဲ့ဒီဓလုံးကသီလမဲ့ခင်ဖြစ်ပါသီလဆိုတဲ့ဓလုံးရှာတာဖြစ်ပါသီလကိုအတိကပြဌာန်းတာဖြစ်ပါတုတ်တံပိတကအားလုံးကိုအချင်းချုံပြီးတော့ကြည့်လိုက်တယ်ဆိုရင်
သုတ်တံလို့ပြောနေတဲ့စကလုံးကပရိယတ်တိရှုထောင့်အနေနဲ့သုတ်တံပိတကလို့ခေါ်ပေမဲ့လို့ပဋိပတ်တိရှုထောင့်ကနေပြီးတော့မှလေးလာသုံးသပ်ကြည့်တဲ့အချိန်မှာသုတ်တံပိတကတစ်ခုလုံးတည်ဘာကိုအဋ္ဌကပြဌာန်းတယ်လဲဆိုတဲ့အခါသမာဓိကိုအဋ္ဌကပြဌာန်းတာဖြစ်ပါနောက်တစ်ခုအဘိဓမ္မာပိတကဆိုပြီးတော့ပိတကသုံးပုံရှိတဲ့အထက်မှာ ပိဓမ္မာပိဋကကြတော့ပိဋကအာလုံးအရှိအနစ်ညှိထုတ်ကြည့်မယ်ဆိုရင်ဘာပြထမ်းတယ်လဲဆိုတာကပညာကိုပြထမ်းတာဖြစ်ပါပရိယတ်တိရှုထောင့်ကနေကြည့်ရင်သုတ်တံဝီနိပိဋကသုတ်တံဝီနိပိဓမ္မလို့ပိဋကသုံးပုံရှိတဲ့အထက်မှာပဋိပတ်တိရှုထောင့်နဲ့လေ့လာသုံးသပ်ကြည့်တဲ့အခါကျတော့သီလသမာဓိပညာလို့ဆိုရတဲ့ တိက္ခာသုံးပါးပဲရတာဖြစ်ပါတယ်။အဲ့ဒီသီလသမာဓိပညာဆိုတဲ့တိက္ခာသုံးပါးနဲ့ဆက်စပ်ပတ်သက်ပြီးတော့မှဒါကျင့်ဖွယ်ရာတရားသုံးပါးပဲဖြစ်ပါတယ်။တိက္ခာဆိုတာကကျင့်ဖွယ်ရာတရားသီလနဲ့ပတ်သက်တဲ့အဘိဓမ္မာကိုတော့ဥစဉ်တို့အထူးမပြောလို့ပါဘူး။သီလဆိုတာကကိုယ်နှုတ်နှပါးကိုထိုင်သိမ်းစောင့်ရှောက်တဲ့အဘိဓမ္မာ ကမ္မဝါစာတမကမ္မန္တတမအာစီဝဆိုတဲ့ထူမဲ့ခင်သုံးပါးကိုတော့ဥစဉ်တို့အထူးမပြောလို့တော့ပါ။နိမိတို့အနေနဲ့လက်ပဲမနဲ့ခင်းတိန်မနဲ့ခင်းတိန်ပဲရှိပါသေးလားခံယူကြံသုံးစောက်တီးနေကြတဲ့အတွက်အထူးပြောစရာမလိုပါဘူး။ဥပုပ်သီလတွေရှိပြီးဖြစ်တဲ့အတွက်သီလရှိပြီးပြီဆိုတဲ့အချိန်ကကြတော့ဘုရားရဲ့ဒေသနာဟာသီလနားလေးတင်ရက်နေရမှာမဟုတ်ပါဘူး။လိုက်ပြီးတော့ရှောင်ကျင်နေုံမျှလေးနဲ့ အဆုံးမတတ်တဲ့မှာသီလရှိပြီးပြီဆိုတဲ့အချိန်ကကြတော့သမာဓိဆိုတဲ့သမာဓိဖြစ်ဖို့၄ခြင်းပွားများအားထုတ်တာဖြစ်ပါသမာဓိကိုအဲ့ဒီမှာသမာဓိဖြစ်ဖို့လေးလာ၄ခြင်းပွားများအားထုတ်တဲ့အချိန်မှာသမာဓိလို့ပြောတဲ့အထက်မှာသမာဝယာမသမာသတိသမာသမာဓိဆိုတဲ့မဲ့ခင်၃ပါးကိုအဓိကလေးပေးပြီးတော့မှ သမာဓိရှိတဲ့နဲ့အတိတ်အတာထိရှိလာပြီးသမာဓိရှိဖို့လိုတာမှန်ပါတယ်ဒါပေမဲ့အဲ့ဒီသမာဓိရှိလာပြီးဆိုရင်သမာဓိဘောတင်လမ်းဆုံးရတာမျိုးတော့မဟုတ်ပါဘူးသမာဓိမရှိသေးဘူးဆိုရင်သမာဓိရှိအောင်တော့လေ့ကျင့်ပွားများရမှာအမှန်ပဲသမာဓိမရှိရင်ဉာဏ်ဖြစ်ခွင့်မရပါဘူးဒါပေမဲ့လို့အဲ့ဒီသမာဓိဘောတင်ပဲလမ်းဆုံးသွားမယ်ဆိုရင်ဗုဒ္ဓဖရာရှင်ပွင့်ရသာသနာနဲ့ကြုံကြိတ်ရကျုံနှတ်မှာမဟုတ်ပါဘူး။ဘုရားဗျာရှင်ရသာသနာဟာအဲ့ဒီမှာပညာသာသနာပဲဖြစ်ပါ။အောက်ခြေဘိန်းဆိုင်ရာမှာအဲ့ဒီမှာသီလတွေသမာဓိတွေဆိုတာအခြေခံဘိန်းဆိုင်ရာအနေနဲ့မရှိမဖြစ်ရှိရမယ်အရာဖြစ်လို့ပြဋ္ဌာန်းနာပေမဲ့လို့အထက်ဘိန်းကြတော့အဓိကပညာကိုပြဋ္ဌာန်းနာဖြစ်ပါ။သီလသမာဓိဆိုတဲ့အဘိန်းဟာဗုဒ္ဓဘုရားရှင်မှာပွင့်တော်လဲပဲတစ်ခေတ္တခါမှာရှိပြီးဖြစ်ပါအဲ့တော့ဗုဒ္ဓဘုရားရှင်ပွင့်တော်မူလားမှာပညာစခန်းကိုတလန်းခွင့်ရှိတာဖြစ်ပါလေဒါကြောင့်မလို့အခုတရားလောက်အားထုတ်တဲ့အချိန်မှာဦးဇင်းတို့၃ရက်လုံးလုံးသမာဓိနဲ့ဆက်ဆက်တဲ့အကြောင်းအရာကိုပြောခဲ့ချင်းချုံပြီးတော့ပြောတင်သလောက်ပြောခဲ့ပြီးဖြစ်ပါပြေဆောင်တာတော့မဟုတ်ပါဘူးဘလို့မှ၃ရက်ထက်နဲ့အပြေဆောင်ဟောလို့မရပါဘူးအဲ့တော့ဒီတရားနိလန်းနေလည်းပဲ၃ရက်ထက်နဲ့ဘလို့မှအပြေဆောင်ပြောလို့မရဒါပေမဲ့လို့ကျင့်ဖွဲ့ရာနိလန်းဆိုတဲ့တဘောဝလေးအချင်းမြပြောခဲ့ပြီးဖြစ်ပါအဲ့တော့အဲ့ဒီအချင်းမြပြောခဲ့တဲ့အရာတွေဆိုရင်မိမိတို့၃ရက်တာကာလအတွင်းထဲမှာဘလို့ရှုပွားရမယ်လို့နှီးရဖို့ပဲလိုတာဖြစ်ပါအခုတော့အဲ့ဒီမှာသမာဓိဘိန်းဆိုင်ရာနဲ့ပတ်သက်လို့ဦးဇင်းတို့နှီးတွေကိုအစဉ်အဆက်ပြောခဲ့ပြီးဖြစ်ပါခဏနာနှီးဖုဒနာနှီးအနုပန္ဒနာနှီးထာပနာနှီးဆိုပြီးတော့နှီးလေးနှီးနဲ့ပြခဲ့ပြီးဖြစ်ပါနှီးလေးနှီးနဲ့ပြခဲ့ပြီးဖြစ်တဲ့အတွက်ကြောင့်အဲ့ဒီမှာသမာဓိဘိန်းဆိုင်ရာနဲ့ပတ်သက်လို့အ ਨੇ အချင်းလေးလောက်တော့ပြောသင့်တဲ့အတိတ်အထိပြောပြီးပြီဖြစ်တဲ့အတွက်ဒီနေ့တော့ဦးဇင်းတို့ဆက်လက်ပြီးတော့မှပြောရမယ်အရာကဘာလဲဆိုပညာစခန်းကိုတက်လန်းရမယ်အခြေအနေတို့ရောက်လာခဲ့ပြီဖြစ်ပါပညာစခန်းကိုတက်လန်းရတော့မယ်အခြေအနေရောက်လာတဲ့အခါမှာပညာဆိုတဲ့မက်ခင်နှလုံးကိုအဓိကနားလည်ရမှာဖြစ်ပါပညာဆိုတဲ့မက္ကံနှစ်ပါးကမလဲသမာသင်္ကပ္ပနဲ့သမာဓိဋ္ဌိပဲဖြစ်ပါသမာသင်္ကပ္ပသမာဓိဋ္ဌိလို့ဒီလိုနှမျိုးရှိတဲ့အထက်မှာဒါဟာပညာမက္ကံပဲဖြစ်ပါအဲ့ဒီထက်ကနေသမာဓိဋ္ဌိဖြစ်ဖို့အရေးအတွက်ရှိဥစွာသမာသင်္ကပ္ပနဲ့ရှုွက်ရှာရတာဖြစ်ပါလေသမာသင်္ကပ္ပနဲ့ရှုွက်ရှာပြီးတော့မှရှုပ်ွက်ရှာလို့ရလာတဲ့ရှုပ်ွက်ရပေါ်မှာသမာဓိဋ္ဌိဉာဏ်အတိနဲ့ရှုကြည့်ရတာဖြစ်ပါလေ။သမာဓိဋ္ဌိဉာဏ်အတိနဲ့ရှုကြည့်လိုက်တဲ့အချိန်ကကြမှာသဘောဝလက္ခဏာတာမင်ညလက္ခဏာသဘောဝလက္ခဏာကနေပြီးတော့မှတာမင်ညလက္ခဏာကိုဆက်လက်ပြီးတော့ပြုပြီးတော့ရှုပွားသွားမှာဖြစ်ပါလေ။တာမင်ညလက္ခဏာအနေထားရောက်တဲ့အခါကျတော့ချက်ချင်းပြက်ချင်းကိုမြင်လာမှာဖြစ်ပါဖြစ်ချင်းပြချင်းကနေပြီးတော့အနေစာလက္ခဏာဒုက္ခလက္ခဏာအနတ္တလက္ခဏာလို့ဒီလိုအရှင်းရှင်းရှုပေါ့အဲ့တော့မိုးချနေတာဖြစ်တဲ့အတွက်ကြောင့်အလုတ်လေးတရားဟောရရင်အရေးကြီးတဲ့သံတမ်းမှာလည်းရှင်းလင်းတဲ့အတွက်နောက်မှာပဲဆက်ပြီးတော့မှပြောပါမယ်ဆိုသူတော်ကအခုတော့တရားလောက်ပဲဆက်လက်ပြီးတော့ပွားများအားထုတ်ကြပါစို့မိမိတို့ဝင်တဲ့လေထွက်တဲ့လေကိုဝင်လေထိပြက်ထွက်လေထိပြက်ဝင်လေထိပြက်ထွက်လေထိပြက်ဒီတိုင်းရှုပွားမှာဖြစ်ပါတယ်ပြောတင်ပြောထိုက်တာတော့45မိနစ်တနာရီကျော်မှပဲဘာဆက်လုပ်ရမယ်ဆိုပြီးတော့ဆက်လက်ပြီးတော့နားညွန်သွားမှာဖြစ်ပါတယ်အခုကြတော့ဝင်လေချစ်ပြက်ထွက်လေချစ်ပြက်နဲ့ဆက်လက်ပြီးတော့ရှုပွားအထောက်ကြပါစို့